စ်ကောင်စီလက်အောက်ခံကချင်ပြည်သူစစ်တွေထိန်းချုပ်ထားတဲ့ကချင်အထူးဒေသတစ်တစ်ခုလုံးနီးပါး KIA နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်နေရမှာတရုတ်မြန်မာနယ်စပ်ကုန်သွယ်စခန်းရှိတဲ့ကံပိုက်တီမြို့ပဲကျန်တော့တဲ့အကြောင်း KIA ပြောခွင့်ရက VOE ကိုအတည်ပြုပါတယ်။မနေ့ကအထူးဒေသတစ်မှာရှိတဲ့ဆော့လော်မြို့နယ်လန်ဆယ်ရွာအခြေစိုက်ပြည်သူစစ်ခန်းတခုကိုတည်ယူနိုင်ခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံက VOE ကိုအတည်ပြုပါတယ်။နောက်ဆုံးရကချင်တိုက်ပွဲသတင်းရန်ကုန်ကပေးပို့ထားတာကိုကိုခင်မောင်စိုးမင်းကအခုလိုပြောပြပါမယ်။
ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေဟာပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းမှာကချင်အထူးဒေသတစ်ကချီဖွေဆော့လော်ပန်ဝါကံပိုက်တီစတဲ့ဒေသတွေမှာစစ်စင်ရေးတွေစတင်ခဲ့ပါတယ်။ကချင်ပြည်နယ်ဆော့လော်မြို့နယ်လန်ဆယ်ရွာအခြေစိုက်ပြည်သူစစ်စခန်းတစ်ခုကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေကဒီလနိုဝင်ဘာ10ရက်မနေ့ကထပ်မံသိမ်းယူနိုင်ပြီးဒီကနေ့မှတော့နယ်မြေရှင်းလင်းရေးဆောင်ရွက်နေတယ်လို့KIA ပြန်ကြားရေးတာဝန်ခံက BOA ကိုအတည်ပြုပါတယ်။ဆော့လော်မြို့နယ်မှာကြာရှိနေတဲ့လန်ဆယ်ရွာပြည်သူစစ်စခန်းတစ်ခုကိုထပ်မံသိမ်းယူလိုက်တဲ့အခြေအနေနဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက BOA ကိုအတည်ပြုတာပါ။
ဆော့လော်ချစ်ဖွေပန်ဝါဘက်ကအခြေအနေကတော့ဒီမှာပြောင်းလဲရမရှိဘူး။ဟောသူပြည်နယ်သတ်အစွန်ဘက်ကလန်ဆယ်ဆိုတဲ့ယူအတခုကတော့တင်းနဲ့မနေ့ပိုင်းမှာတင်းပြီမှာအခုတော့အဲ့မှာကျွန်တော်နေမရှိနေရတဲ့လုံနေတယ်လုံချုံရဲတယ်လုံနေတယ
် KIA နဲ့ပူပေါင်းတပ်တွေဟာပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းနဲ့အောက်တိုဘာလဆန်းပိုင်းမှာဆော့လော်နဲ့ချီပွေမျိုးတွေကိုတင်းယူခဲ့တယ်လို့နောက်ပိုင်းမှာကချင်အထူးဒေသတစ်အခြေစိုက်နယ်ကြားဆောင်တပ်ရင်းသုံးရင်းနဲ့ပန်ဝါမျိုးကိုတင်းယူခဲ့ပါတယ်ပန်ဝါဒေသမှာတိုက်ပွဲပြင်းထန်နေချိန်မှာတော့တရုတ်နိုင်ငံဘက်ကထိုးစစ်တွေရပ်ဆိုင်းဖို့အတွက် PRP တောင်းဆိုမှုတွေရှိသလိုနေဆက်ကုံစီမထိခိုက်အောင်ထိမ့်ထိမ့်သိမ့်သိမ့်လှုပ်ဆောင်ဖို့မြစ်တာရက်ခံခဲ့တာလည်းရှိပါတယ်ပြီးခဲ့တဲ့အောက်တိုဘာတတိယပတ်အတွင်းမှာတော့ကံပိုက်တီအနီးကနေကြားဆောင်တပ်အမှတ်13333ကိုသိမ်းယူခဲ့ပေမဲ့ကံပိုက်တီကိုတော့သိမ်းယူနိုင်ခြင်းမရှိသေးပါဘူး KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကကံပိုက်တီမြို့မှာနေဆက်ကုံသွေးရေစခန်းရှိတာကြောင့်တဖက်နိုင်ငံကိုလေးစားတဲ့အနေနဲ့အခြေအနေကိုထိန်းသိမ်းသိမ့်ဆောင်ရွက်နေတာတွေရှိကြောင်းပြောပါတယ
်ကံပိုက်တီဘက်မှာကတော့တိုက်ပွဲတွေမရှိဘူးကျွန်တော်တို့ KIO အနေနဲ့လည်းအဲ့ဒီနိုင်ငံတည်ဝန်ခိတ်ပေါ့နော်ဒီကုန်စည်စည်မှုရှိတယ်အခက်ကြီးဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့လည်းအညံမှာတော့ခုလိုလိုဆရာတော့စောင့်ကြည့်တယ်နေသားပေါ့အဲ့လိုပဲရှိပါတယ်ဟိုကျွန်တော်တို့လည်းတံမိုးလေးထားပါတယ်နော်ဂယူစိုက်ပါတယ်ဆိုတဲ့သဘောမျိုးပေါ့ကွာဒါမဲ့အစီရဲ့အခြေအနေကိုတော့ဒီစီကတော့ကျွန်တော်တို့မသိဘူးပေါ့နော
်ဒီရပိုင်အတွင်းမှာတော့မိုးမောက်နဲ့ဗမောအကြတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီဘက်ကသူတို့လက်လွတ်ခဲ့ရတဲ့မိုးမောက်အခြေစိုက်တိုက်ရင်း43စခန်းတွေကိုပြန်လည်ရယူဖို့ထိုးစစ်ဆင်နေကြောင်းပြောပါတယ်မိုးမောက်ဒေသတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်လာနေတာဟာအခုဆိုရင်တလားကျော်ကြာမြင့်နေပြီဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်ဂန်းကော်ရွာဘက်မှာတော့စစ်ကောင်စီနဲ့ TNLA အကြတိုက်ပွဲတွေပြင်းထန်နေပါတယ်မနေ့တနင်္ဂနွေညပိုင်းကစစ်ကောင်စီကနောင်ချိုမြို့ကိုလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်လူနေအိမ်တချို့ထိခိုက်ပျက်စီးခဲ့ကြောင်းနဲ့လူအထိခိုက်မရှိကြောင်းဒေသတွင်းမီဒီယာဖြစ်တဲ့ရွှေပြည်မြေသတင်းဌာနကထုတ်ပြန်ထားပါတယ်နောင်ချိုမြို့နယ်တိုက်ပွဲနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့PNL ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပြီးမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးလက်တလောကချင်းနဲ့ရှမ်းမြောက်ဒေသကစည်ရေးအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ